ပြည်သူ့လွှတ်တော်အမြင့်သားလွှတ်တော်အစုအဖွဲ့တွေရဲ့ဒုတိယသမ္မတလောင်းအမည်အစင်းတွေကို NLD ပါတီကဒီကနေ့မှတင်သွင်းလိုက်ပါတယ်။ကြိုတင်ခန့်မှန်းချက်တွေထဲမှာတစ်ပြေးနေတဲ့ဦးထင်ကျော်ဟာပြည်သူ့လွှတ်တော်ရဲ့ဒုတိယသမ္မတလောင်းအမည်အစင်းထဲမှာပါဝင်ခဲ့ပြီးဘယ်သူမှမထင်မှတ်ထားတဲ့ချင်းပြည်နယ်အမြင့်သားလွှတ်တော်အမတ်ဦးဟင်နရီဗန်တီဟူကလည်းအမြင့်သားလွှတ်တော်ရဲ့ဒုတိယသမ္မတလောင်းအမည်အစင်းမှာတင်သွင်းခဲ့ကြပါတယ်။အခု NLD ပါတီကဒုတိယသမ္မတလောင်းဖြစ်အမည်အစင်းတင်သွင်းတဲ့ဦးထင်ကျော်ရဲ့တမိုင်းကြောင်းနဲ့အစဉ်အလာဟာကောင်းတာမို့ကျိုးဆိုကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်တူကြကပြောပါတယ
်။ဦးထင်ကျော်ကတော့စိုက်တင်ပါတယ်။တမိုင်းကျောင်းရှင်းတဲ့ပုဂ္ဂိုလ်တို့ပါပညာရှင်တို့လည်းဖြစ်တယ်။နောက်ပြီးတော့နိုင်ငံရေးစင်တာလာလည်းရှိတယ်။ဂျပန်ရေးလည်းကောင်းတယ်အသက်ရွယ်လည်းသူကောင်းလို့လို့ရသေးတယ်။ဆွဲခါကျတော့သူ့ရဲ့အားနည်းချက်ဟာမရှိတော့ဖြစ်တယ်။ဒါကြောင့်မလို့ဒါဒီထိုက်တန်ပါတယ်သူလုံနိုင်ပါတယ်။ဒါကြောင့်ဦးထင်ကျော်ကိုလည်းဒါကျွန်တော်ကဖောက်ခံလို့ရပါတယ်။ခေတ်တမိုင်းမှာဒါဒီမှာကကောင်းတဲ့အစီအလာတရားပြန်ပေါ်လာပြီလို့ခုလိုပဲဒါပြည်တော်စုပုံစံကြကြနဲ့ရရှိတည်ပြောင်းလာတာတွေ့ရတော့ဒါတော့ပြန်ရရဖို့အလားလာလည်းအများကြီးကောင်းလာတယ်လို့ကျွန်တော်ကတော့အဲဒီတရားလိုဝန်တာနေပါတယ်ဟုတ်ကဲ့
အခုလို NLD ပါတီဘက်ကဦးထင်ကျော်အပါအဝင်ချင်းတိုင်းရင်းသားတို့ကိုဒုတိယသမ္မတလောင်းအမည်အစင်းထဲမှာတင်သွင်းတာဟာ NLD ပါတီအနေနဲ့ဖက်ဒရယ်ပြည်တော်စုကြီးကိုတွားဖို့အတွက်ကြိုးစားတဲ့ခြေလှမ်းဖြစ်တာကြောင့်ကြိုးဆိုဝန်တာတဲ့အကြောင်းကျဖြူပါတီလို့လူသိများတဲ့ရှမ်း SNDP ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကလည်းပြောပါတယ
်။အရင်ကောင်းတယ်ဗျာကျွန်တော်တို့ကျန်တယ်လို့ဆောင်းတော့တာအရင်လာပဲလို့အရင်လာတယ်ဆိုတော့တိုင်းသားတွေအလုံးပါတော့ပြည်ထောင်စုကြီးပုံစံတော့ပုံသွားတယ်ဗျာအရင်ကောင်းတယ်တပေါ်ကြတယ်ဗျာကျန်တဲ့နိုင်ငံရေးပါတီတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ပါတီကတော့အရင်ထက်ပိုကောင်းမယ်လို့တော့ထင်တာပဲလေ
အလားတူရခိုင် ANP ပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစင်ကလည်းဥထင်ကျော်သမရဖြစ်လာမယ့်အပေါ်ကိုကြိုးဆိုကြောင်းပြောပါတယ်
ကျမတို့ကတော့ဆရာကြီးမင်းသူဝင်ရဲ့သားဖြစ်တယ်ဦးလွင်ရဲ့အမတ်လည်းဖြစ်တယ်ဆိုတော့အစင်းလာတွေကိုလည်းကျမတို့ထောက်ထားပါတယ်ပြီးရင်ပညာရှင်အုပ်ဆိုးတဲ့အနေအထားတစ်ခုကိုပုံဖော်နေကြတဲ့အချိန်မှာတော့ကျမတို့အနေနဲ့အတိုင်းအတာတစ်ခုကြည့်ကြိုးဆိုပါတယ်တိုင်းရင်းသားတွေကပါတယ်ဆိုပေမဲ့ကိုစားသူပါတီကတော့ NLD ပဲဖြစ်နေတဲ့အတွက်အဲ့ဒီပုံဖော်မဲ့အနေအထားမှာပဲပါဝင်ဆောင်ရွက်ကြတဲ့ဒီသမဂ္ဂအနေနဲ့ပဲကျွန်မပြောလင့်ပါတယ်
2015ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တယ်ဆိုပေမဲ့ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရသမရဖြစ်ခွင့်မရှိပါဘူး။ဒါပေမဲ့သူဟာသမရအထက်မှာနေပြီးတော့အတိုင်းပြည်ဖွံ့ဖြိုးရေးနဲ့အတူငြိမ်းချမ်းတရားဝါပြောရေးတွေအတွက်ဥဆောင်သွားမယ်လို့ပြောထားပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ဥဆောင်မဲ့အစိုးရတဲ့ဟာနိုင်ငံရဲ့ကောင်းကျိုးတွေကိုပိုးပြီးတော့ဆောင်ရွက်နိုင်မှာလို့ယုံကြည်ထားတဲ့အကြောင်းရှမ်း SNLD ပါတီရဲ့တွဲဖက်အထွေထွေတွင်ရေးမှုဥဆိုင်လက်ကလည်းပြောပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်အနိုင်ရပါတီဥက္ကဋ္ဌကသမရဖြစ်ခွင့်မရှိဘူးဆိုတော့အဲသမရဖြစ်ခွင့်ရလို့တဲ့ဒေါက်တာစုကြည်ကိုယ်တိုင်ကလည်းကျမကသမရရဲ့အထက်မှာနေမယ်လို့ကြေညာထားပြီးသားလေအဲ့တော့အခုသမရဘယ်သူပဲဖြစ်လာဖြစ်လာဒီသမရဘယ်သူပဲဖြစ်လာဖြစ်လာသူတို့အထက်မှာဥဆောင်သွားမဲ့ဒေါက်တာစုကြည်ရဲ့လမ်းညွှန်မှုကိုအပြည့်အဝလက်ခံတယ်ရိုးသားလောက်ကြမယ်ဆိုလို့ရှိရင်တော့ဖြစ်လာမဲ့အစိုးရဟာအရင်အစိုးရထက်တော့ပိုပြီးပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေလုပ်နိုင်လိမ့်မယ်လို့ယုံကြည်ပဲအဲ့တိုင်းပဲမြင်ပါတယ်ခင်ဗျာ
ရှမ်း SNLD ပါတီရဲ့တွဲဖက်အထွေထွေတွင်ရေးမှုဦးဆိုင်လိုက်ပါရှင်ဒီကနေ့မှာတော့အများမျှော်လင့်နေပြီးတော့ကြိုတင်ခန့်မှန်းချက်တွေအမျိုးမျိုးထွက်နေတဲ့ဒုတိယသမ္မတလောင်းအမည်အစင်းတွေကိုလွှတ်တော်မှာတင်သွင်းခဲ့ပြီးမို့ကျန်တဲ့နိုင်ငံရေးပါတီတွေနဲ့အတူလူထုကလိုချင်နေတဲ့သမ္မတဆိုတာနဲ့ပတ်သက်လို့တော့ဒီမိုကရက်တစ်ပါတီမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးသူဝေရဲ့သုံးသပ်ချက်ကတော့
သမ္မတဆိုဒီမှာပေါ့ဗျာနော်တမျိုးကတော့ဒါအမည်ခံသမ္မတလေနောက်တမျိုးကတော့တာဝန်ရှိတဲ့အာဏာရှိတဲ့သမ္မတမျိုးလေနော်ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့သမရကတော့အာဏာရှိတဲ့သမရမျိုးဖြစ်နေတယ်လေနော်အဲ့ဒီလိုသမရမျိုးကတော့ဒါရည်ချင်းရှိဖို့လိုတာပေါ့နော်ကျွန်တော်နားလည်လောက်ကတော့ဦးထင်ကျော်ကတော့ဒါသူ့မှာတော့အတွေ့အကြုံတော့နေတာပေါ့ဗျာဘာပဲပြောကြသူလေးတည်းရည်ချင်းရှိတယ်တော့ရှိတာပဲလေနော်တကူပဲရှိတဲ့သမရဟာအာဏာရှိသောလုပ်ပိုင်ခွင့်ရှိသောသမရဖြစ်ရမယ်ဆိုတော့သူ့ရဲ့ကိုယ်ပိုင်အစွန်းအစဉာဏ်ပညာနဲ့ရည်ချင်းနဲ့သူလုပ်ပိုင်ခွင့်ရှိဖို့ပဲလိုတယ်ကျွန်တော်ထင်တာနော်ကျွန်တော်ဖြစ်စေချင်တာကတော့ဘယ်သူသမရဖြစ်ဖြစ်အဲသူ့ရည်ချင်းစီတော့ကျွန်တော်တို့အတိုင်းဒီကိုပုတ်ချုပ်နိုင်တော့သမရဖြစ်စေချင်တာပေါ့ဗျာနော
်ဒါကတော့ဒီနေ့ကျင်းပတဲ့လွှတ်တော်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကဒုတိယသမရလောင်းအမည်အစင်းတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတချို့ရဲ့အမည်နဲ့သုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်တမတော်သားအစုအဖွဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုတိယသမရလောင်းတူတင်သွင်းရမှာဖြစ်ပြီးတော့ဒီသမရလောင်းနဲ့ပတ်သက်လို့လည်းခန့်မှန်းချက်တွေအမျိုးမျိုးထွက်ပေါ်နေတာလည်းဖြစ်ပါတယ်ရှင်